MSF နဲ့စည်းမချဆဲဝများအဖွဲ့အနေနဲ့ဒေသရင်းပြည်သူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုရာအဓိကထားလုပ်ကိုင်ကြဖို့ရခိုင်ပြည်နယ်အစိုးရကပြောဆိုလိုက်ပါတယ် MSF ကိုရခိုင်ပြည်နယ်တွင်လူသားချင်းကူညီမှုဆိုင်ရာအကူအညီပေးရေးပြန်လုပ်ကိုင်ခွင့်ပေးပြီးနောက်ပိုင်း MSF နဲ့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေပထမဆုံးအကြိမ်ဆွေးနွေးကြချင်းအခုလိုပြောဆိုလိုက်တာပါ MSF ဟာကျန်းမာရေးစောင့်ရှောက်ကူညီမှုပေးနေတဲ့ NGO အဖွဲ့သားဖြစ်တဲ့အတွက်နိုင်ငံရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေတာမဟုတ်ဘူးလို့လည်း MSF သတင်းပြန်ကြားရေးအရာရှိကပြောပါရဲတည်တင်းအသေးစိတ်ကိုမဆုမုံကတင်ပြပေးပါမယ်ရှင
်။ပြီးခဲ့တဲ့သတင်းဘက်ကရခိုင်ပြည်နယ်အစိုးရနဲ့မြန်မာနိုင်ငံအခြေစိုက် MSF နယ်စည်းမချဆရာဝန်များအဖွဲ့တာဝန်ရှိတဲ့သူတွေရခိုင်ပြည်နယ်အရေးလူသားချင်းစာနာမှုကူညီပေးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကျန်းမာရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ပထမအဦးဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်က MSS အမနေနဲ့ဒေသရင်းပြည်သူတွေရဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုဒါအလေးအနက်ထားဆောင်ရွက်စေလို့ပြီးတော့တခြားမသက်ဆိုင်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်ခြင်းမပြုဖို့ပြောကြားခဲ့တယ်လို့ MSF ကသတင်းပြန်ကြားအရာရှိ Andy McCall က VOA မြန်မာပိုင်းကိုပြောပါတယ
် We have a recording of the whole meeting and he never said warned us of politics. He said that we must stick to our medical activities and not do other things.He didn't say politics, so we're not a political
group. ကျွန်တော်တို့မှစီးပွားရေးလုံးကိုမှတ်တမ်းတင်ထားတာရှိပါတယ်။နိုင်ငံရေးနဲ့ပတ်သက်လို့ကျွန်တော်တို့ကိုသတိပေးတာမျိုးသူမပြောပါဘူး။တခြားကိစ္စတွေမှာပါပဲ။ကျန်းမာရေးဆိုင်ရာလုပ်ငန်းတွေကိုပဲလုပ်ရမယ်လို့သူပြောပါတယ်။နိုင်ငံရေးကိစ္စရဲ့လို့သူမပြောပါဘူး။ကျွန်တော်တို့ဟာနိုင်ငံရေးအဖွဲ့အစည်းမဟုတ်ပါဘူး။ကျန်းမာရေးဆိုင်ရာအဖွဲ့အစည်းပါ
။ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေလာရောက်လုပ်ကိုင်နေကြတဲ့ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်း INGO အနေနဲ့ဒေသရင်းကမတူကွဲပြားတဲ့လူအုပ်စုတွေကြားရုံမသံတရားခင်းနဲ့ဗတ်မျှတတဲ့ကူညီဆောင်ရွက်ချက်တွေလှုပ်ဆောင်မှုလိုအပ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ကော်မရှင်အထွေထွေအတွင်းရေးမှူးဦးစင်မြိုင်ကအကြံပြုပါတယ်
။အစိုးရဒီ MSF ကိုကျွန်တော်တို့ပေးတာကဆေးဖြတ်ဝေတဲ့တိုင်းတာမျိုးကိုပေးတယ်လို့ကျွန်တော်တို့သိတာပေါ့ဗျာ။โอ้ဒီကတော့ဗျာအဲ့မှာလူမှုစုနှစ်ဖက်ရှိတော့နှစ်ဖက်လုံးရဲ့တန်တရားတွေတင်းတဲ့နေကိုရွေးချယ်လုပ်ဖို့လုပ်နေတာအဲ့တော့အဲ့ဒီမှာလည်းပဲ INGO တွေလည်းလုပ်နေတာရှိပါတယ်လုပ်တဲ့တချို့လုပ်တတ်တဲ့ INGO တွေဒီ understanding ကိုတိဆောက်တတ်တဲ့ INGO တွေကျတော့လေချောချောမောမောဥပဒေဆောင်ရွက်လို့ရတာကိုကျွန်တော်တို့တွေ့တယ်အဲ့တော့လုပ်တဲ့အဖွဲ့တွေအနေနဲ့တော့ INGO တွေအနေနဲ့တော့နှစ်ဖက်ဒီလူလူတို့ရဲ့နားလည်မှုကိုရအောင်လူပြီးတော့လုပ်တဲ့နယ်ကိုကျွန်တော်တို့ဒီလိုမြင်ပါတယ်
MSF အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရခိုင်ပြည်နယ်တွင်းကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေလာရောက်လုပ်ကိုင်မယ်ဆိုရင်ဒေသခံတွေရဲ့ယုံကြည်မှုကိုတည်ဆောက်ဖို့အရေးတကြီးလိုအပ်ပြီးတော့ဒေသဆိုင်ရာသတင်းအချက်အလက်တွေနဲ့ပတ်သက်လို့စနစ်တကျလေ့လာထားဖို့လိုတယ်လို့လည်းရခိုင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကပြောပါတယ
်လာရောက်လုပ်ကိုင်နေရတဲ့အဖွဲ့အစည်းတွေကတော့အဓိကဒီမှာဘာလို့လဲဆိုတော့နှစ်ဖက်အဖွဲ့အစည်းတွေရခိုင်နဲ့ဗင်္ဂလီပြည်ကမှယတနာဖြစ်တဲ့အတွက်ကြောင့်ရောက်လာတဲ့လူတွေများရပဲအဲဒီရခိုင်နဲ့ဗင်္ဂလီပြည်ယတနာဖြစ်တဲ့နေရာမှာလူအဖွဲ့အစည်းနှစ်ခုရဲ့နောက်ခံအခြေအနေလေးနည်းနည်းလေးသိထအောင်လေ့လာဖို့လိုတယ်အဲလိုသိထအောင်လေ့လာပြီးလုပ်တဲ့အခါမှာနားလည်မှုတွေလွဲရာကြီးမရှိနိုင်ဘူးပေါ့လေနောက်တစ်ခုကတော့အဓိကလေ့ထလိုက်နေမှာတော့ဒီနိုင်ငံမှာလာလုပ်တယ်ဆိုလို့ရှိရင်ဒီနိုင်ငံရဲ့ဒီပြည့်ဥပဒေကြီးကိုပြည့်စုံရမယ်နောက်ကအုပ်ချုပ်တဲ့အဖွဲ့အစည်းတွေရဲ့အကူအညီကြီးကိုရယူရပွဲဝင်နေတဲ့ဓာမှုရှိရှိနဲ့လုပ်ဖို့လိုတယ်။ရခိုင်လူပွဲကြီးနဲ့ဗင်္ဂလီလူပွဲကြီးဆိုတာကဟိုနောက်လည်မှုလွဲတာကြီးရှိကြတယ်လေအဲ့ဒါကြောင့်ပူပြီးတော့ဂရုစိုက်ဖို့လိုတာပေါ့
။အခုလိုမျိုး MSF နဲ့ရခိုင်ပြည်နယ်အစိုးရကြားပထမဦးဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် MSF အနေနဲ့လည်းဒေသခံပြည်သူတွေရဲ့ယုံကြည်မှုရအောင်ပို့ပြီးတော့မှနှီးဆက်တဲ့ထိတွေ့ဆက်ဆံမှုတွေကိုဆောင်ရွက်သွားဖို့ရှိတယ်လို့လောလောဆယ်မှာတော့လုပ်ငန်းတွေမစတင်ရသေးဘူးလို့ MSF ကသတင်းပြန်ကြားအရာရှိ Andy ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမတူကွဲပြားတဲ့လူအုပ်စုတွေကြားဘာသာရေးအတွင်ဆောင်တဲ့အကြမ်းဖက်မှုတွေဖြစ်ခဲ့လို့အိုးအိမ်တွေကိုမိရှို့ဖျက်ဆီးလူသေဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရတဲ့ဒုက္ခသည်တွေကိုကျန်းမာရေးစောင့်ရှောက်မှုအကူအညီတွေပြည်ရင်းပြည်ပအဖွဲ့အစည်းတွေကလာရောက်ကူညီပေးနေကြတာပါအဲ့ဒီအထက်ကမှ MSF ဖွဲ့ကိုဒေသခံပြည်သူတချို့ကနားလည်မှုလွဲပြီးတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလကနေစလို့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေရပ်နားခဲ့ရတာဖြစ်ပါတယ် MSF အနေနဲ့ရခိုင်ပြည်နယ်တွင်းသူတို့ရဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ရေးအတွက်မြမအစိုးရနဲ့ရောရခိုင်ပြည်နယ်အစိုးရနဲ့ပါဆွေးနွေးပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့ဇူလိုင်လမှာ MSF အဖွဲ့ကိုရခိုင်ပြည်နယ်အတွင်းလုပ်ငန်းတွေပြန်လည်ဆောင်ရွက်ခွင့်ပေးခဲ့တာဖြစ်ပါတယ်ရှင်